မြန်မာနိုင်ငံမှာငွေကြေးခွာခြားမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI American ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုကနေပြီးတော့ပထမဆုံးအကြိမ်လာရောက်ပြီးမြန်မာထောက်လန်းရေးနဲ့ရဲအာဏာပိုင်တွေကိုတင်းနှစ်ပတ်ကြာတင်နန်းပေးနေပါတယ် FBI ကကြွမ်းကျင်သူအရာရှိတွေလာရောက်ကူညီပေးမှုမှာအထက်ကစီးပွားရေးပြမှုတွေကိုဖော်ထုတ်ဖို့မဟုတ်ဘဲမြန်မာနိုင်ငံအနာဂတ်ဘဏ်လုပ်ငန်းမှာမတမာမှုကင်းရှင်းစေဖို့ရည်ရွယ်ပြီးတော့နိုင်ငံတကာယူနီမြုံနယ်မှုတွေအလုံးရင်းဝင်လာနိုင်အောင်လည်းအထောက်အကူပေးမှာဖြစ်တယ်လို့ American မြန်မာစစ်ဆန်ရေးကြွမ်းကျင်သူတဦးက VOA ကိုပြောပြပါတယ်စုံစမ်းမိမြန်ထားတဲ့မဲအင်ဂျင်နီယာအသေးစိတ်ကိုပြပြပေးပါလိမ့်မယ်
။ American ပြည်ထောင်စုကမြန်မာအပေါ်ငွေကြေးနဲ့ဘဏ်လုပ်ငန်းအပါအဝင်စီးပွားရေးပိတ်ဆို့မှုအားလုံးနှိပါကိုမနစ်ကရုပ်သိမ်းလိုက်ပြီးတဲ့နောက်အကျိုးဆက်အနေနဲ့ FBI ကနေမြန်မာပြည်မှာငွေကြေးဘဏ်လုပ်ငန်းဆိုင်ရာမတမာမှုတွေကာကွယ်နှိမ်နင်းနိုင်ဖို့မြန်မာထောင်လန်းရေးတပ်ဖွဲ့နဲ့လာရောက်ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအနာဂတ်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအတွက်အလွန်အရေးပါကြောင်းဝါရှင်တန်အခြေစိုက် USIB ခေါ် American ငြိမ်းချမ်းရေး Institute ရဲ့အကြီးအကဲအကြံပေး Priscilla Club က VOE ကိုပြောပါတယ
် This is very important because Myanmar needs to pass the test for anti-money laundering
FBI ကလာရောက်တဲ့နန်းပေပူပေါင်းဆောင်ရွက်မှုဟာအလွန်ရေးကြီးပါတယ်မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုနဲ့ပတ်သက်တဲ့မတမာမှုတွေကိုထိန်းချုပ်နိုင်တယ်ဆိုတာပြသဖို့လိုနေတာပါဒါဟာလည်းအရေးပါတဲ့နိုင်ငံတကာစံနှုန်းဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာဘဏ်လုပ်ငန်းတွေပုံမှန်လမ်းပွင့်လာဖို့အတွက်နှီးလန်းလိုနေပါတယ်။ဥပမာ American ဘဏ်တွေအနေနဲ့မြန်မာနိုင်ငံကဘဏ်တွေစီကိုဒေါ်လာငွေတွေတိုက်ရိုက်လွှဲပြောင်းပေးဖို့အလွန်ပဲဝင်လင်းနေကြပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာငွေကြေးခွာချမှုကိုအလုံလောက်ထိန်းချုပ်နိုင်မယ်လို့သူတို့မယုံကြည်ဘူးလေ။တကယ်လို့ American ဘဏ်တွေဟာနိုင်ငံခြားကဘဏ်တွေနဲ့ငွေကြေးခွာချမှုနဲ့ပတ်သက်နေတယ်ဆိုရင် American ဥပဒေအရသူတို့ဟာရေးယူခံရမှာဖြစ်ပါတယ်။ဒါကြောင့် American ဥပဒေကိုချိုးဖောက်မိမှာကိုသူတို့ကအရန်တရီထားကြပါလေ
။ဒါအပြင်အမေရိကန်ဘဏ်တွေတက်မှတ်တဲ့စံနှုန်းနဲ့အညီလက်ခံနိုင်အောင်မြန်မာဘက်ကစူးစမ်းခဲ့တာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်ကြောင်း Priscilla Club ကပြောပါရယ်။ဒီအတွက်လည်းအမေရိကန်ဘဏ်နာရေးဌာနကမြန်မာနိုင်ငံကိုအကူအညီတွေပေးခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့အခုလို FBI ကလာရောက်ပူးပေါင်းဆောင်ရွက်မှုကတော့အလွန်အရေးပါပြီးပုံမှန်ထိရောက်ကြောင်း Priscilla Club ကပြောပါရယ်။ FBI ကသတင်းနှစ်ပတ်ကြာပေးနေတဲ့တင်တန်းမှာငွေကြေးခွာချမှုနဲ့ပတ်သက်ပြီးစနစ်တကျကျူးလွန်လေရှိတဲ့ရာဇဝတ်မှုတွေနဲ့အာခရီလိုက်စားမှုတွေကိုပိုပြီးစုံစမ်းထောက်လန်းတိုက်ဖျက်နိုင်ဖို့စုံစမ်းစစ်ဆေးနိုင်ရေးစွမ်းရည်တွေပိုပြီးတိုးတက်လာဖို့အဓိကပို့ချသွားမှာဖြစ်ပါတယ်။တကယ်တမ်းမြန်မာနိုင်ငံမှာငွေကြေးခွာချမှုကိုအရင်နောက်အဖစစ်ဗိုလ်ချုပ်ဟောင်းတွေသူတို့နဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေပဲအဓိကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့နိုင်ငံတကာအသိုင်းအဝိုင်းကစွပ်စွဲထားတာပါ။အခုလို FBI ကလာပြီးပူးပေါင်းဆောင်ရွက်ရမှာတကယ်တမ်းထိရောက်မှုတွေရှိမလားဆိုတဲ့မေးခွန်းအပေါ်မှာတော့
I mean the US has been looking at the banking system there for a long time and the banking system has
ဒီမှာဒီမှာရှိနေတဲ့ဘဏ်စနစ်ကိုအမေရိကန်ကစောင့်ကြည့်နေတာကြားပါပြီလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘဏ်လုပ်ငန်းစနစ်မှာအတော်လေးတက်တက်ရှင်းရှင်းဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့ခရိုနီဘေးပိုင်တဲ့ဘဏ်တွေကိုလည်းရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ရမှာပါနိုင်ငံကဘန်တွေနဲ့တက်တက်ရှင်ရှင်စီးပွားရေးလုပ်ချင်တယ်ဆိုရင်ခရိုနီတွေအနေနဲ့ဘန်တွေကိုအုပ်ချုပ်ပိုင်ဆိုင်ခွင့်ရမှာမဟုတ်ပါဘူး။ဒါကြောင့်ငွေကြေးခွာချမှုတိုက်ဖျက်ရေးစီးမင်းစည်းကမ်းတွေဟာခရိုနီတွေရဲ့လုံခြုံခွင့်တွေကိုရှင်းလင်းဖို့ရည်ရွယ်ပါတယ်
။ဒါဆိုရင် FBI ကခရိုနီတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိအချက်လက်တွေရထားသလဲ။နောက်ပြီးသူတို့ကိုအရေးယူဖို့ရောရှိပါသလားရှင
်။ They're concerned about the anti-money laundering.provisions that the banks are putting in place.
FBI ကအဓိကဆိုရင်ကမြန်မာနိုင်ငံကဘဏ်တွေမှာငွေကြေးခွာချမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေပါ။သူတို့ကဘယ်သူတွေငွေကြေးခွာချမှုလုပ်နေလဲဆိုတာကိုလိုက်စုံစမ်းဖော်ထုတ်မှာမဟုတ်ပါဘူး။သူတို့အဓိကလှုံ့ဆော်မှာကအနာဂတ်မြန်မာဘဏ်တွေမှာငွေကြေးခွာချမှုနဲ့ပတ်သက်လို့အရေးယူအပြစ်ပေးနိုင်ဖို့ဘဏ်လုပ်ငန်းဆိုင်ရာမတမာမှုတွေမဖြစ်အောင်အကာအကွယ်ပေးဖို့ကူညီတာဖြစ်ပါတယ်။
FBI လေ့ကျင့်ရေးအရာရှိတွေဟာမြန်မာနိုင်ငံကအာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးတပ်ဖွဲ့နဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုမေလ15ရက်နေ့ကနေ26ရက်နေ့အထိနေပြည်တော်မှာလေ့ကျင့်တင်ဒန်းပေးနေတာဖြစ်ပါတယ်ရှင်